ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့နဲ့ဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော် AA အဖွဲ့ကကြိုဆိုလိုက်ပါတယ်။ AA ဘက်ကတရားဝင်ဆက်သွယ်တာမရှိသေးပေမဲ့ရိုဟင်ဂျာအရေးဆွေးနွေးဖြေရှင်းမှုလိုတယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။ရိုဟင်ဂျာအရေးဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားအပေါ်အာရခတက်တော် AA ရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
ရခိုင်ပြည်နယ်ကနေရာတော်တော်များများကိုထိန်းချုပ်ထားတဲ့အာရခတက်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲကမနေ့ကပဲပြောလိုက်တာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှတန်းနဲ့ချီတဲ့ရိုဟင်ဂျာတွေခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ထွက်ပြေးသူတွေတိုးလာနေကြမှာပဲအခုလိုပြောလိုက်တာပါဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရကတရားဝင်ဆက်သွယ်လာတာမရှိသေးပေမဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့နယ်စပ်ဒေသတည်ငြိမ်ရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်အရေးတွေကိုနှစ်ဖက်ဆွေးနွေးအဖြေရှာမှာဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ်
။အိုဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရဘက်ကတော့ဒီတရားဝင်ဆက်သွယ်လာတာမျိုးတော့မရှိသေးဘူးဗျ။ဟိုဒါပေမဲ့လည်းပဲဒီဘင်္ဂလားဒေ့ရှ်ဟာကျွန်တော်တို့ရဲ့ဒီအိန္ဒိယနိုင်ငံဖြစ်တယ်ဟိုနေစားတခြားမှာလည်းပဲဒီနေတတ်သူကဟိုဖြစ်ပေါ်နေတဲ့ဟိုကိစ္စအရာရာနဲ့ပတ်သက်ပြီးတော့ဒီနေစားတည်ငြိမ်ရေးနောက်ဒီမူရေးစေဝါနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနောက်ဒီအကြမ်းဖက်မှုတိုက်ဖျက်ရေးပြီးလို့ရှိရင်ဒီဒုက္ခသည်များအရေးဟိုအဲ့လိုမျိုးအရေးကြီးတဲ့ကိစ္စတွေကိုဟိုအတူတကွပူးပေါင်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်ကမြန်မာစစ်ကောင်စီတက်စကန်တွေကိုသိမ်းပိုက်ပြီးနယ်စပ်တလျှောက်ထိန်းချုပ်တာကြောင့် AA အဖွဲ့ကကြေညာထားပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်နှောမြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတာကြောင့်နောက်ထပ်နယ်စပ်ဖြတ်ကျော်ထွက်ပြေးသူတွေလည်းရှိနေကြတာပါ။ပြီးခဲ့တဲ့လတွေကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်8000နီးပါးရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေကိုစာနာပေးမယ်။နောက်ထပ်ထွက်ပြေးလာမယ့်အရေးကိုတော့ဟန်တားဖို့ဆုံးဖြတ်ထားကြောင်းနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပေးဖို့စွန့်အားမရှိတော့ကြောင်းလဲနိုင်ငံသားဝန်ကြီးဌာနအကြီးအကဲကပြောဆိုခဲ့တာပါ။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောဆိုချက်အရအာရခတက်တော် AA နဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုဆွေးနွေးခြင်းနဲ့ဆိုပေမဲ့ပဋိပက္ခတွေကြားလက်တွေ့ဖြစ်နိုင်အောင်မှာမဟုတ်ဘူးလို့လည်းရခိုင်ဒေသခံနိုင်ငံရေးအကဲခဲဦးထွန်းကြီးကတုံ့ပြန်ပါတယ်။
ဒီနှစ်ခုဆွေးနွေးရုံနဲ့လေဒီမွတ်စလင်တွေပြန်လာဖို့ဆိုတာလေဘလို့မှမသေးချာသေးဘူးဆိုတော့ဒီကိုကြောက်လို့ရှိရင်ဘလို့ပြန်ချမလဲဘယ်မှာချမလဲသူတို့တွေရဲ့လတ်လောဆာဝါနေရေးကိုဘယ်သူကတာဝန်ယူပေးမလဲယူရင်ကတာဝန်ယူပေးမလားဘင်္ဂလားဒေ့ရှ်ကတာဝန်ယူပေးမလားဆိုတာတွေကအစဒီလူတွေလတ်လောနေဖို့ခြံဖို့အတွက်ပြင်ဆင်ရမယ့်အရာတွေကအစဒါအများကြီးဒီ process တစ်ခုလုံးကအများကြီးလောက်ကြရတော့အများကြီးရှိနေပါသေးတယ်ဆိုတော့ဒီဘလို့ပြောပြောဖို့အရခတ်တတော်အတွက်ကတော့နိုင်ငံတကာနဲ့ဒါရက်ဆက်ဆံခွင့်ရလာတယ်ဆိုလို့ရှိရင်တော့ဒါနိုင်ငံရေးရအကျိုးအမြတ်ရတယ်လို့တော့ကျွန်တော်နားလည်ပါတယ
်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖိနှိပ်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါဒုက္ခသည်တွေနေရပြန်ရေးမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာကျွန်းလွှာတွေကိုတိကျလက်မှတ်ရေးထိုးထားပေမဲ့လက်တွေ့မှာတော့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးမှာတိတ်ခါရှိရှိနေရပြန်နိုင်ဖို့နဲ့အခြေခံလူအခွင့်အရေးတွေရရှိဖို့အာမခံချက်ရှိမှသာနေရပြန်လို့ကြောင်းလဲပြောဆိုထားကြပါတယ်ခင်ဗျာ